မင်္ဂလာပါရှင်2018ခုနှစ်ဖေဖော်ဝါရီလ15ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19နဲ့25တို့ကနေဖမ်းယူနာဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေထဲမှာရောအမေရိကန်ပြည်သူ Florida ပြည်နယ်ကထက်တန်းချောင်းမှာလူ19ယောက်သေဆုံးတဲ့ဖြစ်ခဲ့မှုတွင်တနသမားကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးအခုအခါစုံစမ်းစစ်ဆေးနေပါတယ်။အာဖရိကသမ္မတအဖြစ်အာဖရိကမြေသားကွန်ဂရက် ANC ပါတီခေါင်းဆောင်ကိုလွှတ်တော်ကဒီကနေ့ရွေးချယ်တင်မြှောက်ဖို့ရှိနေပါတယ်။ဒီလိုထက်တန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုတော့ကိုဝင်းမင်းနဲ့သူကြီးညာပေးတော့မှာပါ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ရင်ယိုယွင်းနေတဲ့ဥပဒေတစ်ခုလုံးကိုပြင်ရမှာဖြစ်တဲ့အကြောင်း
Common sense dictates that we cannot simply treat one symptom of our broken immigration policy in complete isolation.
ကချင်ပြည်နယ်စပေးဆောင်ဒုက္ခသည်တွေရဲ့စားတောက်နေထိုင်ရေးနဲ့ကလေးတွေပညာသင်ကြားရေးအတွက်စိုးရိမ်စရာအခြေအနေတွေကိုလည်းပြောပြပေးသွားမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြေညာပေးပါမယ်ရှင
်။အမေရိကန်ပြည်အစုမှလူသေးပြောက်အများဆုံးပြစ်ခတ်မှုတွေထဲမှာတစ်ခုပါဝင်ဖြစ်ခဲ့တဲ့ဖလော်ရီဒါပြည်နယ်ထက်တန်းချောင်းကပြစ်ခတ်မှုမှာကျောင်းသားတယောက်ဟာကျောင်းဝင်းပြည်ပမှာစတင်ပြစ်ခတ်ခဲ့ပြီးနောက်ပိုင်းကျောင်းဝင်းနဲ့အထိဝင်ပြစ်ခတ်သလိုထွက်ပြေးတဲ့ကျောင်းသားတွေနဲ့ရောနှောထွက်ပြေးဖို့ကြိုးစားခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်မာဂျိုရီစတုံးမန်ဒေါက်ကလပ်စ်ထက်တန်းချောင်းမှာလူ19ယောက်တည်ဆုံးပြီး16ယောက်ထဏ်ရခဲ့တဲ့ပြစ်ခတ်မှုမှာတနတ်သမားဖြစ်တန်းရရှိသူဟာစီရင်ဖောက်ပြက်မှုနဲ့ကျောင်းထုတ်ခံထားရတဲ့အသက်19နှစ်အရွယ်နီကိုလတ်စ်ခရုစ်ဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကအတည်ပြုခဲ့တာပါတနတ်သမားကတော့ကျောင်းဝင်းပြင်မှာပဲရဲတွေကခက်ခဲမရှိဖမ်းဆီးနိုင်ခဲ့ကြပါတယ်။တနင်္လာရှိသူထံက AR-15 rifle တနက်တလက်နဲ့ကြီးကတ်တွေကိုတွေ့ခဲ့ရကြောင်းလဲအခင်းဖြစ်ပေါ်ရာ Broward ခရိုင်ရဲတပ်ဖွဲ့တာဝန်ရှိသူ Scott Israel ကပြောဆိုခဲ့ပါတယ်။ပြစ်ခတ်မှုကျွလွန်သူကိုရဲတပ်ဖွဲ့ကဖမ်းဆီးထားပြီးတနက်သမားရဲ့ internet website နဲ့လူမှုကွန်ရက်တွေကိုစုံစမ်းစစ်ဆေးရမှာစိတ်နှောင့်ယှက်ဖြစ်စရာအကြောင်းအရာတွေကိုတွေ့ရှိခဲ့ရကြောင်းလဲပြောဆိုခဲ့တာပါ။ Florida ပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကတော့ပြစ်ခတ်မှုကြောင့်သက်ဆိုင်ရာမိသားစုတွေပေါ်မကြုံဘူးလောက်ရက်ခတ်မှုတွေကျင်းပတဲ့အကြောင်းထိခိုက်တိကျသူတွေနဲ့မိသားစုဝင်တွေကိုအားပေးဖို့မင်းညာကစေဝုံမသွားခင်မှာပဲပြောဆိုခဲ့ပါတယ်ဖလော်ရီဒါပြည်နယ်အနေနဲ့အခြေဖက်မှုတွေကိုတိကျမှာမဟုတ်သလိုဥပဒေစိုးမိုးရေးတာဝန်ရှိသူတွေအနေနဲ့အများပြည်သူလုံခြုံရေးအတွက်အကောင်အထည်ပေးဖို့အသိရှိနေမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါဒီဆုံးသူတွေရဲ့စာပနာတွေနဲ့မိသားစုဝင်တွေကိုစိတ်ပိုင်းဆိုင်ရာတိုင်ပင်ကူတမှုတွေအတွက်ကုန်ကျစရိတ်ကိုပြည်နယ်ဆွေးရကအကုန်ကျခံတော့မှာဖြစ်ကြောင်းလည်းပြည်နယ်ရှိနေချုပ်ကပြောဆိုခဲ့ပါတယ်
ဖလော်ရီဒါမှာမနေ့ကဖြစ်ခဲ့တဲ့ဒီကြောင်းရင်းပြစ်ခတ်မှုအတွင်းမှာလူပေါင်း18ခုသေခဲ့ရတာမို့အမေရိကန်ကြာဝင်တဲ့ပြစ်ခတ်မှုတမိုင်းမှာလူအသိအပြားအများဆုံးတက်ကတစ်ခုဖြစ်သွားခဲ့ပါပြီ။အမေရိကန်တမိုင်းမှာကြာဝင်နေတွင်အသေးပြောက်များတဲ့တက်ခတ်မှုကြီးပေါင်းအကျဉ်း20ရှိသွားခဲ့ပြီဖြစ်ပါတယ်။လူပေါင်း45ဦးသေဆုံးခဲ့တဲ့ပြစ်ခတ်မှုကတော့1928ခုနှစ်မေလ18ရက်နေ့တုန်းကမီရှိဂန်ပြည်နယ်ဘတ်မြို့မှာအင်ယာအခွန်ငွေတွေကိုကျေးလက်ကျောင်းရံပုံငွေဖြစ်သုံးခဲ့တာအတွက်မချေနှက်တဲ့လေတပါအန်ဒရူးကိုဟေးကဒီကျောင်းတဲ့ကိုပြစ်ခတ်ခဲ့ပြီးတည်တဲ့အချိန်မှာကလေးငယ်38ဦးပြင်သူ့ဇနီးလည်းပါသွားပါတယ်။နောက်လူပေါင်း32ဦးထိတည်ခဲ့ရတာကတော့2009ခုနှစ်ဧပြီလ16ရက်နေ့မှာဗာဂျီးနီးယားပြည်နယ်ဘလက်ဘတ်စ်မြို့ကဗာဂျီးနီးယားတက်ကျောင်းဝင်းတဲကကျောင်းဆောင်တဲ့အင်ဂျင်နီယာသိပ်ပံဆက်မှုဆောင်200ကိုစနတန်းကျောင်းသားဆွမ်ဟျူးချိုကပြစ်ခတ်ခဲ့မှုဖြစ်ပြီးနောက်ထပ်လူပေါင်း18ဦးလည်းတင်ရလို့ရခဲ့ပါတယ်။ကျောင်းဝင်တဲ့လူပေါင်း26ဦးတည်ခဲ့ရတဲ့နောက်ပြစ်ခတ်မှုကတော့2012ခုနှစ်ဒီဇင်ဘာ14ရက်မှာကွန်တက်တက်ပြည်နယ်နယူးတောင်းမြို့ကအသက် 20 အရွယ်အဒမ်လန်ဇာကသူ့မိကိုတတ်ပြီးဆန်ဒီဟုတ်မူလာတန်းကျောင်းကိုသွားပြရမှာပထမတန်းကျောင်းသူကျောင်းသား20နဲ့ကျောင်းဝင်တန်း6ဦးတည်ဆုံးခဲ့ရတာပါအခုတစ်ခေါက်နဲ့အလားတူရေအတွက်ဖြစ်တဲ့လူပေါင်း18ဦးတည်ဆုံးခဲ့ရတာကတော့ဖလော်ရီဒါပြည်နယ်မှာပဲအထက်တန်းကျောင်းမှာမနှစ်2018ခုနှစ်ကအလားတူဖေဖော်ဝါရီ14ရက်နေ့မှာပဲတနသမားတူကပြစ်ခတ်ခဲ့တာကြောင့်နောက်ထပ်လူပေါင်း16ဦးလည်းကျောင်းတွင်းနဲ့ကျောင်းပြင်မှာတန်ရာတွေရရှိသွားခဲ့ကြပါတယ်။နောက်ထပ်16ကျင်းပြစ်ခတ်မှုတွေထဲမှာလည်းလူပေါင်း9ဦးကနေ12ဦးထိပြည်내အသီးသီးမှာရှိတဲ့ကျောင်းမျိုးစုံမှာတည်ဆုံခဲ့ကြပါတယ်ခင်ဗျ။
အမေရိကန်ပြည်သူရဲ့လွှဲမှုကြီးကြပ်ရေးလုပ်ငန်းတွေကိုပြည်ပြင်ပြောင်းလဲမဲ့အစီအစဉ်တွေကိုထပ်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်ဖို့အလားအလာရှိနေပါတယ်။လွှတ်တော်မတ်တီချမ်းမှာတော့တရားဝင်ထောက်ထားမှရှိပဲအမေရိကန်မှာနေထိုင်နေကြတဲ့လူငယ်တွေကိုအကာအကွယ်ပေးနိုင်ရေးနေဆက်လုံခြုံရေးတိုးမြှင့်နိုင်ရေးနဲ့အမေရိကန်မှာရရှိနေသူတွေတက်ဆိုင်ရာမိသားစုဝင်တွေကိုခေါ်ယူရမှာတတ်မှတ်ထားတဲ့စည်းမျဉ်းတွေကိုပြင်ဆင်ရေးစရတွေပါဝင်ပြည်ပြင်ပြောင်းလဲအစီအစဉ်တွေကိုအပြိုင်ဆိုင်ဆွေးနွေးနေကြတာပါ။အမေရိကန်ကမိဘရင်းနဲ့အတူကလေးဘဝမှာတရားမဝင်ရောက်လာသူတွေကိုနိုင်ငံသားခံယူခွင့်ရနိုင်တဲ့အစီအစဉ်ပါဝင်လူမှုကြီးကြပ်ရေးဆိုင်ရာဥပဒေမူကြမ်းတရားကိုသဘောတူညီမှုရခဲ့ကြောင်းလဲမနေ့နောက်ပိုင်းကပဲ Republican နဲ့ Democrat လွတ်တော်အမှတ်16ဦးကကြေညာထားပါတယ်။ဇက်လွန်ညွှန်ရေးအတွက်ရှိလာမဲ့10နှစ်အတွင်း American Dollar 25 Billion 30ဝန်းပြုဖို့လဲဥပဒေရမ်းမှာထည့်သွင်းထားသလိုတချိန်မကရာဇဝတ်မှုကျူးလွန်မှုတွေအမျိုးသားလွန်ညွှန်ရေးကိုချင်းချောက်နိုင်သူတွေနဲ့ဇွန်လနောက်ပိုင်း American ကိုတရားဝင်ဝင်လာသူတွေနဲ့ပတ်သက်တဲ့စည်းမျဉ်းတွေလဲပါဝင်ပါတယ်။ Donald Trump နဲ့ Trump ကတော့ American ငွေရောင်းနေသူတွေကမိသားစုဝင်တွေကိုခေါ်ယူနိုင်ဝင်ပြုထားတာကိုကန့်သတ်ဖို့ပြည်ဝင်ဗီဇာကန်ဆယ်မဲ့အစားအလောက်ကန်ရေးချင်းရှိသူတွေကိုဦးစားပေးလက်ခံမှုတွေပါဝင်မဲ့လူမှုကြီးကြပ်ရေးပြည်ဝင်ပြောင်းလဲမှုအစီအစဉ်တွေကိုအားပေးနေတာပါ။အမေရိကန်ပြည်သူတွေအတွက်အထိတ်ပဲရှိတဲ့လူမှုကြီးကြပ်ရေးအစီအစဉ်တွေကိုချမှတ်ဖို့လွှတ်တော်အမတ်တွေတာဝန်သိသိစောင့်ရဲကြဖို့လဲအင်ဗီရောကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်။တလွတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကလည်းသမ္မတရဲ့တိုက်တွန်းချက်အတိုင်းပြည်သူစုအစိုးရရဲ့လူမှုကြီးကြပ်ရေးဥပဒေကိုပြင်ဆင်ဖို့တိုက်တွန်းပြောဆိုခဲ့တာပါ။လွှတ်တော်ထဲမှာလူနည်းစုဖြစ်တဲ့ဒီမိုကရက်တွေကတော့ကလေးဘဝမှာမိဘရင်းနဲ့အတူအမေရိကန်ကိုတရားမဝင်ရောက်လာသူတွေကိုခုလုံးလုပ်ပြီးလူမှုကြီးကြပ်ရေးဥပဒေကိုပြင်ဆင်ဖို့ကြိုးစားတာမျိုးကိုလက်ခံမှာမဟုတ်တဲ့အကြောင်းပြောဆိုနေကြပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ထိတ်တန့်လက်ထောက်ဖြစ်တဲ့ရော့ပေါ်တာကို FBI ထောက်လှမ်းရေးဘက်ကအင်တွင်းအကြမ်းဖက်မှုကျူးလွန်ခဲ့တယ်လို့ထောက်ပြခဲ့ပေမဲ့အင်ဂျီတော်ကဘာကြောင့်တနှစ်နီးပါးဆက်တာဝန်ပေးခဲ့တဲ့အပေါ်လွှတ်တော်ကော်မတီတစ်ခုကစုံစမ်းစစ်ဆေးနေပါပြီ။ပြီးခဲ့တဲ့ပတ်မှာနှုတ်ထွက်ခဲ့တဲ့အင်ဂျီတော်ဝန်ထမ်းရှိရာတွင်မူပေါ်တာရဲ့အရင်စနစ်နှုတ်ကအခုလိုကြမ်းဖက်ခံခဲ့ရတယ်လို့ဆက်ဆွဲခဲ့တဲ့အစီရင်ခံစာကို2019မနှစ်မတ်လတည်းကအင်ဂျီတော်ကိုတင်ပြထားပြီးဖြစ်တယ်လို့ FBI ကြီးကဲခရစ်စတိုဖာရေးကဒီပတ်လွှတ်တော်စုံစမ်းရေးကော်မရှင်ကိုထုတ်ပြောလိုက်တာပါအခုလွှတ်တော်ဘက်ကစုံစမ်းစစ်ဆေးမှုမှာအခရာကျနေတာကတော့ပေါ်တာရဲ့အထက်ရာရှိဖြစ်ပြီးသမ္မတထရမ့်နဲ့လည်းအနီးကပ်ဆုံးလို့ရတဲ့အင်ဂျီတော်ရာရှိချုပ်ဂျွန်ကယ်လီရဲ့အခန့်ကဏ္ဍနဲ့သူဒီ FBI American စုံစမ်းစစ်ဆေးပြည်တွင်အစီရင်ခံစာပါဆက်ဆွဲချက်ကိုဘယ်အချိန်စသီးခဲ့လဲဆိုတာပါ New Mexico ပြည်နယ်အထက်လွှတ်တော်မှ Martin Henrich ကိုသတင်းထောက်သူကဒီရာရှိချုပ်ကယ်လီအနေနဲ့ရောဒီကိစ္စတာဝန်ရှိမှုအတွက်နှုတ်ဆက်ပေးသင့်ပါလားလို့မေးရမှာအမတ် Henrich ကလုံးဝနှုတ်ထွက်တင့်တယ်လို့ပြင်းပြင်းထန်ထန်ပြန်ပြောလိုက်ပါတယ်။အမတ် Henrich ကဆက်ပြီးဘာလို့လဲဆိုတော့ဒီအချိန်တွေကိုအများပြည်သူမသိအောင်သူတို့ပူပေါင်းကြံစည်ဖုံးကွယ်ခဲ့ကြတယ်လို့သူယူဆမိတာကြောင့်ဖြစ်တယ်။ဒါကဆက်စုပ်ရင်ရှားပွဲရာဖြစ်ပြီးအခုလိုအင်တွင်အကြမ်းဖက်မှုစူးစူးဝါးဝါကျူးလွန်ထားတယ်လို့အခိုင်အမာဆက်ဆွဲခံရသူမျိုးကိုအင်ဂျီရောကလုံးဝမထားသင့်ဘူးလို့ဆိုပါတယ်။အင်ဂျီရောဘက်ကတော့အရာရှိချုပ်ကယ်လီအနေနဲ့ဒီအင်တွင်ကြံဖက်မှုဆက်ဆွဲချက်တွေကိုဒီချိန်သတင်းစာတစ်စောင်မှာပြီးခဲ့တဲ့ဘက်ကပါလာမတာစသီးရတာပါလို့ထုတ်ပြောထားပါတယ်ခင
်ဗျ UAE American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5ဒိုမီတာ70 kHz 1068 5ဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုအမေရိကန်နဲ့မြန်မာဘာသာစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တောင်အာဖရိကသမ္မတဖြစ်အာဖရိကမျိုးသားကွန်ဂရက် ANC ပါတီခေါင်းဆောင်ဆရာရမဖိုဆာကိုလွှတ်တော်ကဒီနေ့ရွေးချယ်တင်မြှောက်ဖို့ရှိနေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကမှ ANC ပါတီခေါင်းဆောင်ဖြစ်လာခဲ့တဲ့သူ့အနေနဲ့အာဏာရပါတီခေါင်းဆောင်ဖြစ်သမ္မတတာဝန်ယူသွားမှာပါ။ငွေကြေးပြဿနာတွေကြုံခဲ့ရပြီးတဲ့နောက်သမ္မတချက်ကော့စုမှရာဇဝတ်ချက်ချင်းနှုတ်ထွက်တဲ့အကြောင်းကြေညာခဲ့ပြီးနောက်ပြဖြစ်တဲ့ဒီကနေ့မှာပဲသနာသနာတစ်ကိုရွေးချယ်တင်မြှောက်မှာလည်းဖြစ်ပါတယ်။အသက်85နှစ်အရွယ်ဇူမာကတော့ကိုနှစ်ချာသမ္မတတန်တန်တွင်စီဝိုင်းပုံပြမှုနှင်းကွေးရာတွေအချင်းပြည့်ချဆမှုဆွဆွဲချက်တွေနဲ့ကြုံခဲ့ရပြီးတဲ့နောက်မှာပဲပါတီခေါင်းဆောင်တွေရဲ့ PR တွေကြားမနေ့တုန်းကပဲလုတ်ထွက်သွားခဲ့တာပါ။သမ္မတဟောင်းဇူမာပေါ်ဆွဆွဲချက်တွေထဲမှာတော့အစိုးရဖွဲ့ဝင်တွေကိုရွေးချယ်ရမှာတောင်အာဖရိကနိုင်ငံကဩဇာကြီးမားတဲ့ဂုပ္တာမိသားစုရဲ့အရှင်ဝင်နဲ့စုဖွဲ့မှုတွေကိုခွင့်ပြုခဲ့တာသူ့ရဲ့တည်ထောင်အိမ်ကိုမွမ်းမံပြင်ဆင်မှုပြည်သူပိုင်ငွေဒေါ်လာ30,000,000လောက်သုံးစွဲခဲ့တာတွေလည်းပါဝင်ပါတယ်ရာဇဝတ်နှုတ်ထွက်ကြောင်းကြေညာတဲ့မိနစ်30ကြာမင်းကမှာတော့ရာဇဝတ်နှုတ်ထွက်ဖို့သူ့ပေါ် ANC ပါတီက PR ပေးတာမတရားတဲ့အကြောင်းသမ္မတဟောင်းဇူမာကပြောဆိုခဲ့တာပ
ါဇင်ဘာဘွေနိုင်ငံမှာတော့သမ္မတရောဘတ်မူဂါဘီရဲ့ကာလာချာရှေအုပ်စုမှုဆိုးခန်းထိုင်အောင် ဇွမ်းနပွဲကြီးစွာနဲ့ကြိုးပမ်းခဲ့သူဒီမိုကရေစီတက်ခံကောင်းဆောင်မော်ဂန်ရှန်ဂရိုင်းကွယ်လွန်သွားပါပြီ။ဆက်စုနှစ်တွင်နဲ့အုပ်စုလာခဲ့ပြီးတဲ့နောက်ဖိအားပေးမှုတွေကြောင့်ရောဘတ်မူဂါဘီနှုတ်ထွက်သွားပြီးလာပိုင်းအကြာမှာပဲမော်ဂန်ရှန်ဂရိုင်းလည်းကွယ်လွန်သွားတာဖြစ်ပါတယ်။အသက်65နှစ်ရှိပြီဖြစ်တဲ့ရှန်ဂရိုင်းဟာကင်ဆာရောဂါဖြစ်ပွားနေခဲ့ပြီးမနေ့ကတောင်အာဖရိကနိုင်ငံမှာကွယ်လွန်သွားတာပါ။မော်ဂန်ရှန်ဂရိုင်းဟာဒီဇင်ဘာဝေနိုင်ငံရဲ့ကြောင်းလေးတာဝန်ကိုသူ့ဘဝနောက်ဆုံးအချိန်ထိပြင်းပြင်းထန်ထန်လှုပ်ဆောင်သွားခဲ့သူပါ။သူဟာMTC လို့ခေါ်တဲ့ဒီမိုကရေစီပြည်ပြောင်းရေးလှုပ်ရှားကူးပြောင်းရေးလှုပ်ရှားမှုကိုအောင်ပွဲခံရတဲ့အထိဥဆောင်နေခြင်းမရှိခဲ့ပေမဲ့သူ့ရဲ့လှုပ်ဆောင်ချက်တွေဟာဒီမိုကရေစီရရှိရေးအတွက်အရေးကြီးတယ်လို့သူ့ကိုထောက်ခံသူတွေကဆိုပါတယ်။မော်ဂန်ရှန်ဂရိုင်းဟာအာနာရှင်မူဂါဘီကိုပထမဆုံးစတင်ဆန့်ကျင်ရတဲ့တတိရှိသူဖြစ်တယ်လို့လည်းသူ့ရဲ့ MTC အဖွဲ့ဝင်အော့စတင်မိုယိုကဆိုပါတယ်။မော်ဂန်ရှန်ဂရိုင်းဟာရောဘတ်မူဂါဘီရဲ့ညီပေါင်းဆွေးရမှာပါဝင်ခဲ့ပြီးဝန်ကြီးချုပ်အဖြစ်2009ကနေ2013အထိဆောင်ရွက်ခဲ့တာပါ။ဒီလိုလဲအတွက်လူလူကြာဝေဖန်ပြောဆိုမှုတွေတော့ရှိခဲ့ပြီးညပေါင်းအဖွဲ့လည်းနောက်ဆုံးတက်သွားခဲ့ရပါတယ
်။တောင်ကိုရီးယားနိုင်ငံပြောင်းချင်းမြို့မှာကျင်းပနေတဲ့စောစီအိုလံပစ်အားကစားပြိုင်ပွဲအမျိုးသမီးနှင်းလျှောစီးပြိုင်ပွဲမှာအမေရိကန်ကမီကီလာရှစ်ဖင်ရွှေစိတ်ဆုစုကူသွားပါတယ်။နော်ဝေနိုင်ငံကရန်ကေမိုဝင်ကေကို3.4စက္ကန့်နီးပါးနဲ့အနံ့ရရှိသွားခဲ့တာပါ။ဒါဆိုရင်2014ဆိုချီအိုလံပစ်မှာနှင်းလျှောစီးရွှေစိတ်ဆုကူခဲ့တဲ့အမေရိကန်အားကစားမယ်အတွက်ဒုတိယမြောက်အိုလံပစ်ရွှေစိတ်ဆုလည်းဖြစ်ပါတယ်။လေပြင်းတက်ခတ်ပြီးအေးရက်လွန်ခဲလွန်တဲ့အတွက်ဒီသတင်းပတ်စောရင်းမှာရွှေဆိုင်ထားတဲ့အမျိုးသမီးနှင်းလျှောစီးပွဲစဉ်ကိုဒီကနေ့ကျင်းပရမှာအီတလီနိုင်ငံကဖက်ဒရီကာပရစ်နန်ကတော့တတိယဖြစ်နေရွှေစိတ်ဆုရရှိသွားခဲ့တာပါ။
အာဖရိကအမေရိကတောင်ပိုင်းနဲ့အလယ်ပိုင်းတွေမှာချင်းချောက်ကူးစက်ပြီးအသက်အန္တရာယ်ကြီးတဲ့ yellow fever လို့ခေါ်တဲ့ငန်းဝါအဖျားရောဂါအတွက်ကာကွယ်ဆေးအပြည့်မလိုတော့ပဲတစ်စိတ်တစ်ပိုင်းလျှော့ပေးတာနဲ့ကိုထိရောက်နေတယ်လို့အသိတွေ့ရှိလိုက်ပါတယ်။ဘရာဇီးနိုင်ငံမှာဒီငန်းဝါရောဂါကပ်သွင်းဖြစ်နေတာကိုထိ ंछ ွနိုင်ရဲ့အကြီးမားဆုံးလူလူကာကွယ်ဆေးထုတ်လုပ်ငန်းတွေဆောင်ရွက်နေစဉ်ဒီကာကွယ်ဆေးပြတ်လတ်လာခြင်းလေ့လာမှုတစ်တခုမှအခုလိုတွေ့ရှိလိုက်တာပါ။ virus ပိုးကြောင့်ဖြစ်ရတဲ့ဒီငန်းဝါရောဂါကာကွယ်ဆေးကိုအပြည့်ထုတ်ရင်တစ်သက်လုံးကာကွယ်နိုင်တာကိုတော့အရင်သိထားပြီးသားပါ။ဒါပေမဲ့အခုလေ့လာမှုတစ်ထက်မှာတော့ဒီကာကွယ်ဆေးရှော့ပေးတဲ့အခါမှာလည်းဒီကူးစက်ရောဂါပိုးတွေကိုသတ်ဖို့လွန်လောက်တဲ့ antibody ပြည့်လုံစွာပစ္စည်းတွေထွက်လာတယ်လို့တွေ့ရှိလိုက်ပါတယ်ခင်ဗျာ။
ကြာပါရင်းနဲ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါ။အခုနားဆင်ရမယ့်သတင်းလွှာတွေကိုတော့အမေရိကန်လူဝင်မှုတိကျရေးဆိုင်ရာအခြေအတင်အငင်းပွားနေတဲ့အကြောင်းနဲ့စပါမယ်ရှင်။အမေရိကန်အထက်လွှတ်တော်မှလူဝင်မှုကြီးကြပ်ရေးအစိုးရချက်တွေကိုစပြီးတော့ဆွေးနွေးနေပါပြီ။ဒါပေမဲ့အမေရိကန်ကိုကလေးဘဝကလေးကတရားမဝင်ရောက်လာခဲ့ကြတဲ့လူငယ်ရွှေ့ပြောင်းစစ်တပ်တပ်သမားရှစ်တန်းအတွက်အဖြစ်တစ်ခုထွက်လာရေးနှိစက်တဲ့အလားလာတော့မရှိသေးပါဘူး။အမေရိကန်ကိုကလေးဘဝမှာတရားမဝင်ရောက်ရှိခဲ့သူတွေကိုဌာနေပြန်ပို့မဲ့အရေးကနေကာကွယ်ပေးထားတဲ့ဒါကအစီအစဉ်မှာပါဝင်သူတွေအတွက်မလ9ရက်နေ့နောက်ဆုံးထရက်သတ်မှတ်ပြီးဆွေးနွေးဖို့ကိုလည်းအထက်လွှတ်တော်အများစုခေါင်းဆောင်မစ်မက်ကွန်နယ်ကအတိုင်းအတာတစ်ခုထိသာကြေပြူထားတာကြောင့်အချိန်လွန်သွားနိုင်တဲ့အနေအထားလည်းရှိနေပါတယ်။ VOE ရဲ့လွှတ်တော်ဆိုင်ရာသတင်းတောက်ကက်သရင်းဂျက်ပဆန်ရဲ့လွှတ်တော်အဆောက်အုံကက်ပီတယ်ဟေးကနေသတင်းပေးပို့ထားတာကိုတော့မတ်တင်ဂီထိုက်ကပြောပြမှာပါရှင်။
Dreamers တွေလို့ခေါ်ကြတဲ့အမေရိကန်ကိုကလေးဘဝမှာတရားမဝင်ရောက်ရှိလာကြတဲ့လူငယ်ရွှေပြောင်းသူတွေအရေးဒီသတင်းဘက်ကမှအဖြေတစ်ခုရလာဖို့လွှတ်တော်အမတ်တွေကလိုလားနေကြတာပါ။ဒါပေမဲ့ဘလို့စကြမလဲဆိုတဲ့အပေါ်မှာသဘောတူညီမှုမရဖြစ်နေကြပါတယ်။အထက်လွှတ်တော်အများစုခေါင်းဆောင် Mitch McConnell ကအခုလိုပြောပါတယ်
။ The common sense dictates that we cannot simply treat one symptom.
ပျက်စီးနေတဲ့လူဝင်မှုကြီးကြပ်ရေးဟိုဟာရမှာကိစ္စတစ်ခုတည်းကိုပဲကွက်ပြီးပြင်လိုက်ုံနဲ့မရနိုင်ဘူးဆိုတာကရှင်းပါတယ်အခြေခံကြတဲ့ပြဿနာတွေကိုဖြေရှင်းကြရမှာဖြစ်ပါတယ်လူဝေမှုကြီးကြပ်ရေးဥပဒေရဲ့ရိုးရဲမှုတွေကိုပြင်ဆင်ရမှာဖြစ်ပါတယ
်ဒါကအစီအစဉ်ကိုပြင်ဆင်ဖို့အတွက်အပြန်အလှန်အပြင်နိုင်ငံရဲ့လူဝေမှုကြီးကြပ်ရေးအစဉ်အဆက်ပြောင်းလဲရေးအလုပ်လုပ်ခွင့်နဲ့နေဆက်လုံခြုံရေးတို့ပေါင်းစည်းပါဝင်တဲ့ဥပဒေချမ်းတွေကတော့အထက်လွှတ်တော်မှာတစ်ချိန်မှာဆွေးနွေးရမယ့်ကိစ္စလို့ဒီမိုကရက်တွေကပြောကြပါတယ်Democrat အထက်လွှတ်တော်အမတ် Robert Menendez ကအခုလိုပြောပါတယ
် We're not here to debate comprehensive immigration reform
ဒီသတင်းမှာတော့လူဝင်မှုကြီးကြပ်ရေးအလုံးစုံပြည်ပင်တောင်းလဲမှုကိုဆွေးနွေးဖို့မဟုတ်ပါဘူး American ဥပဒေအရရှိနေပြီးသားပြည်ဝင်ခွင့် Visa အမျိုးအစားတွေကိုဆွေးနွေးဖို့လည်းမဟုတ်ပါဘူးမြို့တော်ဝန်တွေသူတို့မြို့တွေကိုဘယ်လိုစီမံနေလဲရဲတွေဘယ်လိုလုပ်နေလဲဆိုတာကိုဆွေးနွေးဖို့လည်းမဟုတ်ပါဘူးကျွန်တော်တို့အနေနဲ့ Dreamers တွေကိုကာဝယ်ဖို့ဖြစ်ပါတယ်ဒါကအစည်းအဝေးကိုသမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့စက်တင်ဘာလကအဆုံးသတ်လိုက်တာကြောင့်ဖြစ်လာတဲ့ပြဿနာကိုဖြေရှင်းဖို့ဖြစ်ပါတယ်
။ ဒါကာအစည်းအဝေးမှာပါဝင်သူတွေကိုနိုင်ငံသားဖြစ်ခွင့်လမ်းဖွင့်ပေးမယ်ဆိုရင် Republican တွေဘက်ကလည်းနိုင်ငံရဲ့လူဝင်မှုကြီးကြပ်ရေးအဆင့်ဆင့်ကိုတခြားနယ်ပယ်တွေနဲ့ချိန်ညှိလိုနေကြတာဖြစ်ပါတယ် Republican အထက်လွှတ်တော်မှThomas Tillis ကအခုလိုပြောပါတယ
် We're about 3/4 of everybody that comes to this country come purely because
ဒီနိုင်ငံကိုလာရောက်ကြတဲ့၄ဘုံ၃ဘုံကမိသားစုဆက်နွယ်မှုတစ်ခုရဲ့နဲ့ဝင်ရောက်လာတဲ့လူဝင်မှုကြီးကြပ်ရေးစနစ်မျိုးဖြစ်နေပါတယ်ကြုံရရွေးချယ်သလိုဖြစ်နေပြီးဒါကနိုင်ငံတစ်ခုအနေနဲ့စီးပွားရေးလိုအပ်ချက်စီးပွားရေးဖွံ့ဖြိုးတိုးတက်ရေးစီးပွားရေးလုံခြုံရေးတို့နဲ့လည်းဘာမှသက်ဆိုင်မှုမရှိပါဘူ
းတစ်ဖက်ဖက်ကနိုင်ငံရေးအောင်ပွဲအဖြစ်အမျက်ထွက်သွားမဲ့အရေးကိုလည်းနှစ်ဖက်စလုံးတို့ကမလိုလားချပါဘူးDemocrat အထက်လွှတ်တော်မှ Dick Durbin ကအခုလိုပြောပါတယ
် We will not stand by and allow dreamers to be held
Trump ရဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်ကြီးတစ်ခုလုံးမှာ dreamer တွေကိုတရားခံအဖြစ်အသုံးပြုတာမျိုးခွင့်ပြုမှာမဟုတ်ပါဘူ
းအလဲအလတ်သဘောထားရှိသူတွေကတော့ရှေ့ဆက်နိုင်မဲ့တစ်ခုတည်းသောနည်းလမ်းအနေနဲ့နေဆက်လုံခြုံရေးနဲ့အပြန်အလှန် dreamer စေကိုကာကွယ်ပေးရေးပါတီကြီးနှစ်ရပ်တို့ရဲ့ဥပဒေချမ်းကိုညှိနှိုင်းနေကြပါတယ်Brookings Institute က Molly Reynolds ကအခုလိုပြောပါတယ
် The big question then would be if it got 60 votes in the Senate
အထက်လွှတ်တော်မှာထားခဲ့တဲ့60ရခဲ့မယ်ဆိုရင်တော့အောက်လွှတ်တော်ကိုရောက်သွားတဲ့အချိန်မှာအလားအလာပဲလို့ရှိလာမလဲဆိုတာကပြဿနာပါအောက်လွှတ်တော်ကအများစုဘက်ကဒီဥပဒေကြမ်းကိုထောက်ခံနိုင်တဲ့အခြေအနေကတိတ်ပြီးကောင်းတယ်လို့ထင်ပါတယ်ဒါပေမဲ့တကယ်တကယ်နဲ့အောက်လွှတ်တော်အများစုလွှတ်တော်အမတ်တွေကဂျာကိုထောက်ခံပါမလားဆိုတာပဲဖြစ်ပါတယ်
ကြာသပတေးနေ့မှာလွတ်တော်ကျင်းပပြီးသတင်းတပတ်နားရဖြစ်တာကြောင့်ဥပဒေချမ်းတွေဆွေးနွေးညှင်းခုံဖို့ကတော့အချိန်မလောက်မငါဖြစ်နေပါလေရှင
်ဒီဝေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါသေးတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုးလူကနေပြသတဲ့မနေ့30:00စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေ၊တွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။VOA ရဲ့ကြာသပတေးနေ့ညနေခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးနေရပ်ပြန်နိုင်ရေးကိစ္စမှာအဟံတားတွေရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှအင်္ဂါနေ့ကအဓိကထားဆွေးနွေးခဲ့ကြပါတယ်။အထူးသဖြင့်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီတင်ပြခဲ့တဲ့စိုးရိမ်မကင်ဖြစ်မှုတွေနဲ့ပတ်သက်လို့ VOA သတင်းတောက်မာဂရက်ဘက်ရှီယာကကူဝိတ်မှာရရှိစဉ်ကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်နဲ့တီးခြားတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။တွေ့ဆုံမေးမြန်းချက်အပြည့်အစုံကိုဒေါ်လာလတ်တန်နဲ့ကိုကျော်ကျော်သိန်းတို့ကတင်ဆက်ထားပါတယ်ရှင်။
Finally, Secretary General, I want to ask you about Myanmar. On Tuesday, your refugee chief, Filippo Grandi,
he told us that Myanmar is not a bad thing. ဒါကြောင့်တွေးမှုချုပ်အနေနဲ့ဒေါအောင်ဆန်းစုကြည်နဲ့ဆက်သွယ်ပြောဆိုတာရှိပါသလားစိတ်ပြည့်မိပါသလားဒီကိစ္စကိုကင်တွေဖြေရှင်းရမှာဒေါအောင်ဆန်းစုကြည်အနေနဲ့ပြင်းပြင်းထန်ထန်ဝေဖန်ခံရတာဖြစ်ပါလေသူနဲ့မကြတိမီကတွေးမှုချုပ်စကားပြောခဲ့ပါသေးလားအထူးအကြံပေးပုဂ္ဂိုလ်ကခန့်အပ်ဖို့အစီအစဉ်ရှိပါသေးလားဆိုတာသိချင်ပါလေ
Yes the special advisor will be soon appointed But the central question that Filippo Grandi raised is the
ဟုတ်ပါတယ်အထူးကြံပေးပုဂ္ဂိုလ်ကိုမကြာမီခန့်အပ်မှာဖြစ်ပါတယ
်
ဒါပေမဲ့ Filippo Grandi အဓိကမေးခွန်းထုတ်ခဲ့တဲ့အချက်ကဖျက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရာရင်းပြန်ပိုင်ခွင့်သူတို့ဆန္ဒလျောက်ဒီကင်းစွာနဲ့တိခါရှိရှိပြန်ပိုင်ခွင့်ကိုမဖြစ်မနေအတိမတ်ပြုရမယ်လို့ကုလသမဂ္ဂကယူဆပါတယ်သူတို့တွေကြံရမှာလဲစခန်းမျိုးကိုပြန်နာမဟုတ်ပဲဖျက်ပြေးလာခဲ့တဲ့နေရာရင်းကိုပြန်နိုင်ကြဖို့လိုအပ်ပါတယ်ဒီအချက်ပြမြောက်နိုင်ဖို့ကရင်းနှီးမြှုပ်နှံမှုအတော်လေးလိုအပ်ပါတယ်ဖြစ်စည်းခံရတဲ့ကြော်ရီကိုပြန်တိဆောက်ပေးဖို့တောင်မကဒုက္ခတွေပြန်လာကြတဲ့အခါမှာမကြောက်ရွံ့ဘူးလေပြန်လည်တင့်တဲ့ရေကိုလှုပ်ဆောင်ရမှာဖြစ်ပါတယ်သူတို့ကိုနှင်ထုတ်ခဲ့တဲ့လူငယ်တက်တွေအနေနဲ့လက်တုံမပြန်ဘူးဆိုတာကိုလည်းအာမခံချက်ရရှိဖို့လိုပါတယ်ဒီလိုမျိုးရင်းနှီးမြှုပ်နှံမှုကိုမြန်မာအစိုးရကလုံမပေးတာတွေ့ရပါတယ်အဲ့ဒီရင်းနှီးမြှုပ်နှံမှုကိုမလုပ်ဖဲနဲ့တော့လူတွေဖြစ်စေခြင်းနဲ့ဒုက္ခတွေအစုအဝေးလိုက်ပြန်ဖို့အခြေအနေဖြစ်လာဖို့တိတ်ကိုခဲခြင်းပါလိမ့်မယ် လူကင်စရာတွေကအများကြီးကြံနေပါသေးတယ်။မြန်မာစိုးရအနေနဲ့လူကင်စရာတွေကိုအချိန်ဆွဲမနေသင့်ဘူးဆိုတာကိုနားလည်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။ဒုက္ခတွေတွေပြန်လာနိုင်စေတဲ့အခြေအနေကိုဖန်တီးရမှာအစိုးရကလေးလေးနက်နက်ပါဝင်ဖို့လိုအပ်ပါတယ်။ဝန်ထမ်းစရာကဒီလိုလှုပ်ဆောင်ရမှာခံယူချက်နဲ့တတိမပြနိုင်သေးတာတွေ့ရပါတယ်။ကျွန်တော်တို့ကြားတဲ့အတိုင်းအဲ့ဒီမှာရှိတဲ့လူအများစုကလူဝင်ကြတွေကိုစန့်ကျင်ကြတာတွေ့ရပါတယ်။ဒါပေမဲ့နိုင်ငံရေးသမားတွေအနေနဲ့ကွဲပြားတဲ့အမြင်တွေကိုကျော်လွှားနိုင်ဖို့တတိရှိဖို့လိုအပ်ပါတယ်။အကြောင်းကတော့မြန်မာနိုင်ငံမှာလူဝင်ကြတွေရဲ့အခြေအနေဟာလုံးဝလက်ခံနိုင်စရာမရှိလိုပါပဲ
။ဒါပေမဲ့လို့ပြည်내တင်မြတ်ရေးဆွေးနွေးမှုတွေညီညွတ်ဖို့ဆွေးနွေးမှုတွေဟာအစီအစဉ်ချမှတ်လှုပ်ဆောင်ရတာမှုနှစ်တွေကြာတတ်ပါတယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ဒီလူဝင်ကြတွေကဒီအတော်တွေမှာဘာတွေဘယ်လိုနေထိုင်ကြမလဲဆိုတာသိချင်ပါလေ
Now there are many things that can be done much more quickly than years ago. There is physical reconstruction.
တွေ့ကြမှာဖြစ်ပေမဲ့ပုံပြီးနည်းနည်းဆန်းလုပ်နိုင်တာများကြီးရှိပါတယ်။လူပိုင်းဆိုင်ရာပြန်လည်ထူထောင်ရေးလုပ်နိုင်တယ်လို့လူဝင်ကြတွေနဲ့ဒေသခံလူအဖွဲ့အစည်းနှစ်ရပ်စလုံးကိုစံပိုးမဲ့ဆောင်ရွက်ချက်တွေကိုလုပ်နိုင်ပါတယ်။ဒီလိုလှုပ်ခြင်းအပြင်ဒီဖော်ဆောင်မှုမှာသူတို့အတွက်လည်းအကျိုးတစ်ခုခုရမယ်ဆိုတာကိုလူတွေကနားလည်လာနိုင်ကြပါတယ်။ဒါ့အပြင်ပြန်လည်တင့်မြတ်ရေးမှာနှုတ်နဲ့ပဲကမ်းလှမ်းတာမျိုးမဟုတ်ပဲဂျင်းမျိုးနံမှုတွေကတဆင့်လူတွေအတူတကွနေထိုင်ကြခြင်းအပြင်လူလင်မှုဘဝလည်းတိုးတက်လာမယ်ဆိုတာကိုသဘောပေါက်လာကြမှာဖြစ်ပါတယ
်။ဒါကြောင့်လက်တွေ့ကြကြပြောမယ်ဆိုရင်ရိုဟင်ဂျာတွေစပြီးပြန်နိုင်ကြဖို့အချိန်ဟာဘယ်လောက်ကြာမလဲလို့ထင်ပါတယ်လေ
။ I think that in small numbers there are things that can be done.relatively quickly
ကျွန်တော်ထင်တော့မြန်မြန်နဲ့နည်းနည်းစီလုပ်နိုင်မယ့်အရာတွေရှိပါတယ်။ဒုက္ခတွေတွေအစုဝေးလိုက်ပြန်လာဖို့ဖော်ဆောင်မှုမှာကမ္ဘာရဲ့နေရာမျိုးမျိုးမှာဒုက္ခတွေမှန်ဆင်ရမာမင်းကြီးရုံကနေအတိုင်းအတာမျိုးမျိုးနဲ့လှုပ်ဆောင်ခဲ့တာတွေရှိပါတယ်။စနစ်ကြလုပ်မယ်ဆိုရင်တစ်ခါတလေနှစ်နှစ်သုံးနှစ်အထိကြာနိုင်ပါတယ်။ဒါပေမဲ့အစီအစဉ်6လှုပ်ဆောင်ရပါမယ်။ရင်းနှီးညွှန်နိုင်ရပါမယ်။အောင်မြင်နိုင်ဖို့တိတ်ကိုလေးလေးနက်နက်ကြိုးပမ်းဖို့လိုအပ်ပါတယ်။ဒီလိုမလုပ်ဘူးဆိုရင်နေရာရင်းပြန်လာကြသူတွေပြန်ပြီးထွက်ပြေးသွားကြမယ့်အခြေအနေမျိုးဖြစ်လာနိုင်တဲ့အန္တရာယ်ရှိပါတယ်။ဥပမာဒီလိုအခြေအနေမျိုးကိုဆူဒန်တောင်ပိုင်းမှာကျွန်တော်တို့တွေ့ခဲ့ရပါတယ်။ယူနီစီယာမှာကျွန်တော်တို့လူပေါ်ကံပဲတွေနဲ့ကျွန်တော်ကူညီခဲ့ဘူးပါတယ်။အရက်ဖက်လူအဖွဲ့အစည်းတွေမှာအချက်လက်တွေအများကြီးရှိပါတယ်။တောင်ဆူဒန်မှာလူ9သိန်းလောက်ပြန်ဖို့ကျွန်တော်တို့ကူညီပေးခဲ့ဘူးပါတယ်။အခုတောင်ဆူဒန်ကနေပြန်ထွက်ပြေးသွားတဲ့ဒုက္ခတွေတသန်းကျော်ရှိနေပါပြီ။ဒီလိုအခြေအနေမျိုးကိုဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာတွေကြုံရတာမျိုးကျွန်တော်တို့မလိုလားပါဘူး။
တလလာဒနဲ့ကိုကြကြသိန်းတို့တင်ပြခဲ့တာပါရှင်အခုကချင်ပြည်နယ်ဘက်ကိုလည်းကြည့်ကြရအောင်ပါကချင်ပြည်နယ်တွင်း KIA နဲ့တပ်မတော်တို့ကြားတကြောပြန်ဖြစ်ပွားနေတဲ့တိုက်ပွဲအတွင်းစွန်ပရာဘွန်မြို့နယ်ဆလန်ရန်နဲ့အင်ဒွန်ရန် IDP စခန်းတစ်ခုကစစ်ဆောင်ရွာသားတွေဟာတောတောင်ထဲမှာတလကျော်ကြာနေပြီဖြစ်လို့စားတောက်နေထိုင်ရေးအခက်တွေ့နေကြပါတယ်အထူးသဖြင့်အမျိုးသမီးတွေရဲ့ကျန်းမာရေးနဲ့ကလေးငယ်တွေပညာရေးအတွက်စိုးရိမ်နေရတဲ့အကြောင်းစခန်းတာဝန်ခံတွေကပြောပါတယ်ထိုင်းအခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာတပ်မတော်နဲ့ KIA ကချင်လူလာရေးတပ်မတော်တို့ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ကချင်ပြည်နယ်ဆွန်ပရာပွန်မြို့နယ်ကဆလန်ရန်အင်တွန်ရန် IDP စခန်းတစ်ခုကစစ်ပြေးထောက်ကတဲ့တောင်ကျော်ဟာတောတောင်ထဲမှာထပ်မံတင်းရှောင်နေရပြီးစားဝတ်နေရေးအတွက်ခက်ခဲရှိနေတယ်လို့ဆလန်ရန်စခန်းတာဝန်ခံဦးခွန်းလကပြောပါတယ်
လောလောဆယ်တော့တောထဲမှာပဲကိုယ်ရင်ထောင်တဲ့ကိုယ်အဆင်ပြေတယ်လို့ညချတာပေါ့နော်သောနေရကတော့ခုရှိတဲ့တောင်ရကပေါ်ထားတဲ့စပားတွေနဲ့စားနေကြပါလေ။ရှိတာလေးတွေမြစားပြီးမှလူဦးရေဆက်ပြီးမှတို့တို့မြစားပြီးမှနေကြတာပေါ့။အဲလူဦးရေကနှစ်ခုပေါင်းအကုန်လုံးဆိုရင်တော့တစ်ထောင်ကျော်တယ်ခင်ဗျ။ဒီနေ့နဲ့ဒီနေ့ကျတော့အဆောင်ကလည်းမကုန်သေးတော့နည်းနည်းသေးသေးတော့မရှိကြဘူးပေါ့။ချားတာနာတာတွေလည်းရှိနေကြပါလေဒီမှာ။ခြေဝါးကလည်းတိတ်မရှိဘူးဆိုတော့ဒီတိုင်းနေနေကြတယ်နော်။
ဒီစစ်ဆောင်သဆောင်ကျော်ဟာဇန်နဝါရီလ3ရက်နေ့တုန်းကတမ်ဘရော်နဲ့ KIU တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တောတောင်ထဲမှာတင်းချောင်နေရတာတလကြာမြင့်ပြီးဖြစ်ပါတယ်။ဆလန်ရန်နဲ့အင်တွန်ရန်ဘက်ကစစ်ရေးချင်းတွေကိုတော့ဥခွန်လကခုလိုပြောပါတယ
်။သူတို့ရွာထဲမှာဒီမှာစစ်တပ်ကပြစ်တဲ့ရောလက်နက်ကြီးတွေစတယ်ပြီးမှဟိုလက်နက်ငယ်တွေလည်းဆက်မပြတ်ပြစ်နေတဲ့အခါကျတော့ပုံတော့ကတောထဲကိုပဲပုံးပြီးမှဆက်ပြေးသွားကြတာပေါ့။ကျွန်တော်တို့ကလည်းမှာတော့အခုဖြစ်နေကြတယ်ပြောရတော့ဒီခါမြင့်ရဲ့ဟိုဘက်ကမှာတော့ဖြစ်နေကြတယ်အကွက်လေးစမစစ်တပ်နဲ့ KIA တို့ပေါ့
စစ်ဆောင်သူတွေထဲမှာကြောင်းနေရွယ်ကလေးတွေ300ကျော်ရှိနေပါတယ်သူတို့ရဲ့ပညာရေးအတွက်တော်တွင်းမှာပဲစတင်နေရတယ်လို့ဥခွန်လကဆက်ပြောပါတယ
်ကျောင်းသားဦးရေကတော့300ကျော် 400 လောက်တော့ရှိမှာဖြစ်နေပညာရေးအတွက်ကတော့ခက်ခဲရှိတာပေါ့နော်စီပိုင်းဆိုင်ရာကတော့ခုဖြစ်တယ်လို့ပဲဒီမှာတေးထိုးပြီးမှကျောင်းခန်းလေးတွေလုပ်ပြီးမှဒီနေ့ကောင်ကတိတော့ဆရာတို့ဒီမှာကျူစာပြီးမှစတင်ပေးတယ်ဒီလတည်းမှာသမုပ္ပွဲကရှိတယ်လေဒီနေ့စတင်ရတဲ့အတွက်ပေါ့
ဒီ
စစ်ဆောင်တွေကိုကချင်လူစုအခြေပြုဖွဲ့စည်းတွေပါရာရေးဖွဲ့စည်းတွေကနေကူညီမှုတွေပေးဆောင်နေပါတယ်။တွားလာရေးမှာခက်ရှိနေတဲ့စစ်ဆောင်တွေရဲ့အခြေအနေကိုတော့ကချင်မျိုးသမီးရေးဆောင်ရွက်သူတော်နန်ပူကခုလိုပြောပါတယ်။ဒီဖေဖော်ဝါရီလ3ရက်မှာကျမတို့ဖန်ဆယ်အိတ်လောက်ပို့လိုက်တာအဲ့ဒါမနေ့ကမှရောက်တယ်တဲ့အဲလောက်ကြာသွားတာပေါ့။အမျိုးသမီးတွေကအဲ့မှာကိုဝန်ဆောင်တွေကတချို့ကအမကလေးမွေး
ဒီနေ့ဆန်ပိုင်းကအစလို့စွန်ဘရာပုံဝိုင်းမုံနဲ့တနိုင်းဒေတာတွေမှာတိုက်ပွဲပြင်းထန်ဖြစ်ပွားခဲ့တယ်လို့ထောင်နဲ့ချီတဲ့ဒေတာခံတွေစစ်ပြေးသူကတဲတွေဖြစ်ထွက်ပြေးသိမ်းရှောင်နေရပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေတာတွေမှာထိုးစစ်တွေတိုက်ပွဲတွေရပ်တန့်ဖို့အမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံကနေဒီကနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တယ်
င်းဆောင်နေရတဲ့ဒုက္ခတွေတော့အဖြစ်တစ်ခြေဒီအမေသမီးနဲ့ကလေးတွေပေါ့ပထမဆုံးဒုက္ခရောက်တယ်ကလေးတွေဆိုလို့ရှိရင်ဒီဆမေပွဲဖြစ်နေတဲ့ကာလနဲ့ဖြစ်နေတဲ့အတွက်ကြောင့်တို့တို့အတွက်လည်းအများကြီးအခက်အခဲရှိနေတယ်ဒီပိုက်ပွဲတွေချိုးစစ်တွေရက်ဖို့ကျွန်တော်တို့ကတောင်းဆိုရှိတယ်
ဒါအပြင်စိုက်ပွဲတွေကြောင့်ထိပ်ပြေးတိမ်းချောင်နေကြရတဲ့ပြည်သူလူထုတွေကိုလုံခြုံတဲ့နေရာပြောင်းရွှေ့ပေးဖို့နဲ့အရေးပေါ်ကူညီတွေကိုဆောက်ပါပေးဖို့အစိမ့်ွေဓာတုပိဒပစ္စည်းတွေပါဝင်လက်နေကြီးလက်နေငယ်တွေနဲ့အရသားတွေရှိတဲ့နေရာတွေကိုပြည့်ခတ်နေမှုကိုရပ်တန့်ဖို့လူကူရေးချိုးပေါက်ကျူးလွန်နေမှုကိုရပ်တန့်ဖို့ကိုလည်းအမျိုးသမီးများဖွဲ့ချုပ်မြန်မာနိုင်ငံရဲ့ကြေညာချက်ထက်မှာတောင်းဆိုထားပါတယ်ခင်ဗျာ
နိုင်ကောအိမ်စုံစမ်းတင်ပြခဲ့တာပါရှင်။အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုစီစဉ်ပြပြချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေစဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရယ်။နောက်နှစ်နိုင်ကြာထုတ်လွှင့်မယ်ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညနဲ့လိုင်းဒိုမီတာ32 kHz 9335တို့ကနေပြီးတော့နားဆင်နိုင်ကြပါရယ်ရှင်။ကြာသပတေးနေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လည်ဦးကတက်တက်ပြောပြပေးပါဦးမယ်ရှင
်။အမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ကထိတ်တန့်ကြောင်းတစ်ယောက်မှာလူစုလိုက်ပြုံလိုက်ကိုပြစ်ကတ်တပ်ဖြတ်ခဲ့မှုနဲ့အသက်19နှစ်အရွယ်လူငယ်တစ်ယောက်ကိုကျူးတင်ချက်စီတပ်ဖြတ်မှု18မှုနဲ့အာဏာပိုင်တွေကတရားစွဲဆိုလိုက်ပါတယ်။တရားစွဲဆိုခံလိုက်ရတဲ့နီကိုလတ်စ်ခရုစ်ကိုတော့ဖလော်ရီဒါပြည်နယ်တောင်ပိုင်းပါကလန်မြို့ကမချိုရီစတုံးမန်ဒေါက်ကလပ်စ်တက်တန်းကြောင့်မှာမနေ့လုံးကပြစ်ခတ်မှုပြီးမှပဲရဲတပ်ဖွဲ့ကဖမ်းဆီးမိကြတာပါ။ကျောင်းသားအုံတူဖြစ်တဲ့တနတ်သမားကကျောင်းဝင်းပြည်ပမှာစတင်ပြစ်ခတ်ပြီးနောက်ပိုင်းမှာတော့ကျောင်းဝင်းနဲ့အထိဝင်ရောက်ပြစ်ခတ်ခဲ့တယ်လို့ထုတ်ပြတဲ့ကျောင်းသားရင်းနဲ့ရောနော့ထုတ်ပြဖို့ကြိုးစားခဲ့ကြောင်းလည်းရဲတပ်ဖွဲ့ကပြောဆိုထားကြတာပါ။တောင်အာဖရိကသမ္မတအဖြစ်အာဖရိကအမျိုးသားကွန်ဂရက် ANC ပါတီခေါင်းဆောင်ဆီရီရမာဖိုဆာကိုလွှတ်တော်ကဒီကနေ့ရွေးချယ်တင်မြှောက်ဖို့ရှင်းနေပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကမှ ANC ပါတီခေါင်းဆောင်ဖြစ်လာခဲ့တဲ့ရမာဖိုဆာအနေနဲ့အာဏာရပါတီခေါင်းဆောင်ဖြစ်တဲ့သမ္မတတာဝန်ယူသွားမှာပါ။နိုင်ငံရေးပြဿနာတွေကြုံခဲ့ရပြီးတဲ့နောက်မှာပဲသမ္မတဂျေကော့ဆူမှယာရုကချက်ချင်းနှုတ်ထွက်တဲ့အကြောင်းကြေညာခဲ့ပြီးနောက်တစ်ရက်မှာပဲသမ္မတအဖြစ်ရွေးချယ်ရမှာလည်းဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာကျင်းပနေတဲ့ဆောအီအိုလံပစ်အားကစားပြိုင်ပွဲမှာအမျိုးသမီးနှင်းလျှောစီးပြိုင်ပွဲအတွင်းအမေရိကန်ကမီခေလာရှီဖင်ရွှေစိတ်ဆုစုကူသွားပါတယ်။နော်ဝေနိုင်ငံကရင်းငယ်မိုဝင်ကဲကို3.4စက္ကန့်နီးပါးနဲ့အနံ့ရရှိသွားခဲ့တာပါ။ဒါဆိုရင်တော့2014ဆိုချီအိုလံပစ်မှာနှင်းလျှောစီးရွှေစိတ်ဆုစုကူခဲ့တဲ့အမေရိကန်အားကစားမဲ့ရှီဖင်အတွက်တော့ဒုတိယမြောက်အိုလံပစ်ရွှေစိတ်ဆုလည်းဖြစ်ပါတယ်။ဒီကနေ့ပေါ်စင်မှာပဲအီတလီနိုင်ငံကဖက်ဒရီကာဘရစ်နန်ကတော့တတိယဖြစ်နေရွှေချေးစိတ်ဆုစုကူခဲ့တာပါပေါ်စင်တွေကတော့ဒီသင်းပါဆောင်းမှာပဲရွှေဆိုင်ထားခဲ့တာဖြစ်ပြီးဒီကနေ့မှပြန်လည်ကျင်းပခဲ့တာ
ပါ။ဂျာသာပရင်းနဲ့ညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒီညနေစီစဉ်ထုတ်လို့ရမှုကမတင်ကြီးထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Linus Rimkas ဖြစ်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းစီစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။နောက်နှစ်နာရီကြာည9နာရီမှာထုတ်လွှင့်မယ့်စီစဉ်တွေကတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်။ This program has come to you from the Voice of America, Washington. from Washington.